တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပること့စ်ကိုစတင်ဖြစ်ပေါ်ပြီးအလင်းမြန်ပြန့်နှံ့မှုကြောင့်မြန်မာနိုင်ငံအပအဝင်အိန္ဒိယနိုင်ငံတွေကလာတဲ့သွေးကုန်လမ်းကြောင်းတွေထိခိုက်နေပါတယ်။အဲ့ဒီကူးစက်ရောဂါကြောင့်ပဲနေဆက်ကတစ်ဆင့်တရုတ်နိုင်ငံတွေတင်ပို့နေတဲ့ဖျဲသီးတွေအဝယ်မလိုက်တော့တဲ့အတွက်သူတို့ရဲ့ပုဂ္ဂိုလ်တွေကိုရနာထားရတယ်လို့ဘကိုးတိုင်းမတ်တောင်မြို့နယ်ကဆေးရဆိုင်တောင်သူကိုနိုင်လင်းချက်ကပြောပါတယ
်။ဒီပြဿနာဖြစ်ပြီဆိုတော့သတင်းကြားလိုက်တွေကကျွန်တော်တို့အဆက်အသွယ်တွေဒီမူဆယ်ကဝယ်နေတဲ့ဒီပွဲစားတွေ၊ကုန်သွယ်ပွဲစားတွေအားလည်းဒီတက္ကသိုလ်ဖြစ်ပြီးဝယ်လက်တွေကျော်သွားပြီမလာဘူး။ဆိုတော့ကျွန်တော်တို့ဒီဘက်ကတင်ပို့တဲ့လူတွေကလည်းဟိုကျွန်တော်တို့တင်ပို့ရဆိုတာကကျွန်တော်တို့ဟိုမှာမူဆယ်မှာရှိတဲ့ပွဲဝင်တွေကတစ်ဆင့်သွားတာ။ပွဲဝင်တွေကတစ်ဆင့်အဲကလည်းဒီကြေညာရှိတဲ့တက်မလာကြတဲ့ဒီလည်းတော်တော်လေးကျသွားပြီးဝယ်သူမရှိရောင်းသူမရှိအနေအထားဖြစ်နေတယ်ဆိုတော့ဘယ်သူမှမတက်ရဲကြတော့ဘူးပေါ့နော်။အဲ့လိုအခြေအနေမျိုးကဆုံးဆုံးသာပြီးတက်သွားတဲ့လူတွေတကယ်ရောင်းဝယ်ကြတော့ကျွန်တော်တို့ကြားသိနေတဲ့အခါမှာလည်းဒါကောင်းတဲ့အခြေအနေမမြင်ရတဲ့အတွက်ဘယ်သူမှမတက်ရဲတော့ဘူးပေါ့
။ဘကူတိုင်းတွေကထွက်သမျှဖျဲသည့်အများစုဟာတရုတ်နိုင်ငံကိုတင်ပို့နေပြီးအခုလိုအခက်အခဲတွေမကြုံရခင်ကိုနိုင်လင်းထက်ရဲ့ယာကင်းထဲမှာအလို့သမားယာကနန်းနဲ့လေပတ်နေရကအခုခါမှာတော့ဆယ်ကနန်းအထိရှော့ချလိုက်ရတယ်လို့သူကပြောပါတယ်။
အဲကျွန်တော်လုံခြုံရေးတင်လေပတ်တဲ့အချိန်ဒီမှာအေက200မှာအလုပ်ကအရောက်300နဲ့လေပတ်တယ်ဘောနော်အခုကတော့ဒါခုဘုရားလည်းတက်ပတ်ဆလာပဲကျတော့လေဒီလက်ရှိယောဂပြဿနာဖြစ်လာပြီးတော့အချိန်ကြီးကဘာမှမသိတော့တဲ့အချိန်မှာအလုပ်သမားတွေကျတော့လိုက်ပြီးတော့လက်ရှိဆိုလို့ရှိရင်ကျွန်တော်မှာအလုပ်သမားအရောက်300လောက်နဲ့အားလုံးပေါင်း30ခေါင်းဆောင်ပိုင်းအောင်အားလုံးအရောက်40လောက်နဲ့လေပတ်တယ
်လူကြီးတွေထူတက်ပြီးနိုင်ငံကလာရောက်ရင်းနှီးမြှုပ်နှံမှုကြောင့်စက်ရုံနဲ့ပေါ်တဲ့တရုတ်ပြည်မှာစားသုံးသူအင်အားများသလိုအစားအသောက်ကအစားလောင်စားစီနဲ့ကုန်ရမ်းပစ္စည်းတွေအစုံဝယ်လိုအားကြီးမားပါတယ်ဒီနှစ်တရုတ်နှစ်တကူကာလဟာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာခြင်းနဲ့တိုက်ဆိုင်နေတာမို့တရုတ်ပြည်ရဲ့အသွားအလာရောင်းဝယ်တွေကန့်သတ်ခံရခြင်းမှာတရုတ်နေဆက်ကဝင်လာမဲ့ရောင်းကုန်တွေလည်းပိတ်မိကုန်ပါတယ်ဒါကြောင့်ဖျဲသီးတွေကိုမခူးတော့ပဲယာကင်းထဲမှာပြစ်ထားလိုက်ရတယ်လို့ကိုနိုင်လင်းထက်ကဆိုပါတယ်
ကျွန်တော်တို့ကဒါကအမှန်ဆိုရင်ဒါတရုတ်နှစ်တကူပြီးခူးရမှာဒါခူးဖို့အတွက်ဒါကျွန်တော်တို့ဒါဘယ်နည်းတော့ပုံမှန်ခူးဖို့ရတဲ့အဲဒီလောက်ဆုံးသွားပြီ။အဲကျွန်တော်အခင်းကိုပြစ်ထားလိုက်တဲ့အနေအထားဖြစ်သွားတာပေါ့နော်
။ဒီအပိုင်းတွေအတွင်းတရုတ်မြန်မာနယ်စပ်ကမှကုန်သွယ်လမ်းကြောင်းတွေပြန်ပွင့်မယ်ဆိုပေမဲ့ဈေးကွက်ဟာမရေမရအခြေအနေမှာရှိနေသေးပဲလို့ကိုနိုင်လင်းထက်ကသုံးသပ်ပါတယ်
။ဆိုတော့ဒီလာမဲ့9ရက်နေ့10ရက်နေ့အဲဒီကိုဖွင့်ပြီလို့ပြောပေမဲ့အဲကျွန်တော်တို့ကကျွန်တော်အမြင်ကတော့သူဘလောက်ဖွင့်မှလဲဖွင့်ရင်ရောဘလို့အတိုင်းအတာတွေနဲ့အယောင်းဝယ်လုံးလို့ရမှလဲဒီလိုကရောအရင်လိုပြဖြစ်နိုင်ပါမလားအဲနောက်တစ်ခုကအခုချိန်မှာဒါလေးဆိုရင်9ရက်10ရက်လောက်ကိုလုပ်ငန်း10ရက်ကျော်ပြီပေါ့နော်လုပ်ငန်းလုံးလုံးရက်သွားတဲ့အနေထားနေပြီးတော့မခူးဘဲနဲ့စောင့်နေတဲ့တောင်သူတွေဘယ်တော့ပြုံပြီးတက်သွားအောင်မလဲအပေါ်ပစ္စည်းပုံပြီးဘယ်တော့ရောက်မလဲအဲ့ဒီမိကုန်းနေဟိုကဘလူးကတိတိတက်တာမဖြစ်နိုင်ဘူးအဲ့ဒီပုံမှာပဲရောင်းလို့ကဝယ်လို့ကမမျှမတာနဲ့အောက်ကနေဝင်သွားမလားအကြီးသေးအမဲ့အလွန်နဲ့အကြီးကြီးတက်သွားမလားအဲ့လိုအခြေအနေပေါ်မှာဖြစ်လာမယ့်ဇီဝတ်အနေထားရကတော့အလွန်ဆိုးရည်ရကောင်းတယ်အကောင်းဘက်ကိုမျောလင်းလို့ရတယ်လို့အဆိုးအများကြီးဆိုးနိုင်မှုလည်းစုတ်ပြရနိုင်တယ်ပေါ့နော
်ပုံမှန်အဖြစ်ဖြေသည့်တွေတင်ဆောင်လာတဲ့ယာကနန်းရှိတဲ့ truck ကားတွေတရုတ်နိုင်ငံနဲ့နေစဉ်ဝင်ရောက်နေတယ်လို့မူဆယ်မြို့ကန်တွေကပြောပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးအမားဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးမူဆယ်ကုန်သွယ်ဂိတ်ကအဓိကကျပါတယ်အစိုးရရဲ့အစည်းအဝေးအရတရုတ်မြန်မာကုန်သွယ်မှုပမာဏဟာ$100billion ဘူးလောက်ရှိတယ်လို့ဆိုပါတယ်။မြန်မာဘက်ကနေဆန်ပဲအပါဝင်လက်ထက်ချောက်ပြီးနှံနဲ့တရိတ်ဆန်ထွက်ကုန်တွေတင်ပို့နေတာပါ။တရုတ်မြန်မာနယ်စပ်ကဖွင့်ထားတဲ့ဖြစ်ပေမဲ့ဝယ်လိုအားနည်းတာကြောင့်ပြီးခဲ့တဲ့ရက်တွေကိုကြည့်ရင်တည်ပြီးတင်ထားတဲ့ထွက်ကားတွေဒီနေ့ကမှ20အစိတ်လောက်သာတရုတ်နိုင်ငံထဲဝင်နေပါတယ်။မြန်မာသီးနှံကုန်သွယ်တွေကတော့သူတို့တည်ပြီးကားတွေကိုပြည်တွင်းထဲပြန်လှည့်ပြီးအခြားမြို့တွေမှာတိုင်ရောက်မှုစဉ်းစားနေပေမဲ့ပြည်တွင်းမှာကဝယ်လိုအားနည်းနေတာပါ။ဒါမဲ့သတင်းပတ်တွေတဲ့နောက်တစ်ချိန်အသီးစုခုကိုအချိန်ရောက်လာတော့မှမို့အဝယ်မလိုက်ခဲ့ရင်ဖျော်သီးတွေပုတ်ပြီးအရှုံးနဲ့ရင်ဆိုင်ရမှာကိုလည်းတောင်းသူတွေစိုးရိမ်နေကြပါလေခင်ဗျာ။